ရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာအနီးမှာတပ်မတော်နဲ့ရခိုင်တပ်တော် A တို့အောက်တိုဘာ28ရက်နေ့တည်းကဖြစ်ပွားနေတဲ့တိုက်ပွဲဟာဒီကနေ့မနက်အထိရန်နာခြင်းမရှိသေးဘူးလို့ရခိုင်တပ်တော် AA ပြန်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်။ကျေးရွာအနီးတောင်ကုန်းနေမှာအခြေပြုထားတဲ့တပ်မတော်လက်နက်ကြီးစခန်းကို AA ကဝင်ရောက်တိုက်ခိုက်နေတာဖြစ်တယ်လို့ခိုင်သူခါကပြောပါတယ်။
အော်ဘာလ28ရက်နေ့မှာဒီမင်းမြောင်မြို့နေဟိုပန်းမြောင်ရွာရဲ့အရှိမြောက်ဖက်ဒီ 2.8 ကီလိုမီတာလောက်အကွာမှာရှိတယ်ဒီ point 203တောင်ကုန်းမှာအခြေပြုထားတယ်ဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့စီးနှင်းတိုက်ခိုက်ခဲ့တာရှိတယ
်နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမှုချင်းဝင်းစော်ဦးကအေးအေးအနေနဲ့လက်နက်ကြီးတွေနဲ့အဝေးကပစ်ခတ်နေတာဖြစ်တယ်လို့ပြောပါတယ်
ဝင်တိုက်တာတော့မဟုတ်ပါဘူး။အဝေးကနေပြီးနှောက်ချက်ပြစ်တည်ပြစ်တာပါ။ဝင်မသိမ်းနိုင်ပါဘူး။တို့တော်ထဲမှာရှိတဲ့စခန်းတစ်ခုကိုတော့တို့ဝင်ပြီးတော့သိမ်းလို့မရဘူး။အဲ့ဒီလောက်ထိကောင်းနေမလုပ်ရဲဘူး။အခုချနေပြီ။ရရင်ပြောမယ်နော်။အဲ့ပန်းမြောင်ရှိပဲနော်။သူတို့ပြောတဲ့နေရာအခုချနေပြီ
။ပန်းမြောင်ရွာနဲ့ရွှေကျင်ရွာအနီးကတောင်တန်းတွေပေါ်မှာတိုက်ပွဲဖြစ်ပွားနေကြတာအော်တိုဘာလ28ရက်နေ့တည်းကဖြစ်ပြီးကျေးရွာကနေအတန်တွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဖြစ်ပွားတဲ့နေရာကိုရွာကနေလမ်းမြင်နေရပြီးဒီနေ့နေ့လယ်ပိုင်းမှာလည်းရဟတ်ရင်3စီးကဘုံကျဲတိုက်ခိုက်နေတာမြင်ရတယ်လို့လုံခြုံရေးအယအမည်မဖော်လို့တဲ့ဒေသခံတအူးကပြောပါတယ
်ဒီနေ့တနအီခွေတဲပွဲညာလောက်ကရဟတ်ရင်2စီးလာပြီးတော့တန်မြုံကြီးအရှိမြောက်ဖားချွေကျဲကြီးအနောက်မြောက်ဖားတောင်ရိုးတွေကိုလာပြစ်တာတွေ့ပါတယ်တိုက်ပွဲက3-4ဆတိုင်ဖြစ်နေတာကျွန်တော်တို့ကြားပါတယ်ရောကနေတော့နှဲ့နေရတဲ့အနေထားအတန်လေးကြားပါတယ်ရောတော့တွေကထိခိုက်မှုတော့မရှိပါဘူးကျွန်တော်တို့ကလမ်းနောက်ကြီးလမ်းနောက်ငွေတန်တွေတော့အမြဲတမ်းကြက်နေရပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့နေရာကကြေးရွာတဲ့အလံဝေးရဲ့အတွက်ရွာမှာတော့ထိခိုက်တာတွေမရှိသေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လတုန်းကလည်းပန်းမြောင်ရွာအနီးမှာတက်မတော်နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ကြပါသေးတယ်အဲ့ဒီတုန်းကရွာတဲကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးအသက်9နှစ်နဲ့9နှစ်အရွယ်ကလေး2ဦး16နှစ်အရွယ်တက္ကသိုလ်ဝန်ထမ်းကျောင်းသူတဦးတို့တေဆုံးခဲ့ကြပါတယ်။အော်တိုဘာ26ရက်နေ့ကရသေတောင်မြို့နယ်မေယူးမြစ်အတွင်းအမြန်ရင်ပေါ်လိုက်ပါလာတဲ့ရဲနဲ့တပ်မတော်သားတွေအပါအဝင်ခီးသည်50ကျော်ကိုအေအေကဖမ်းဆီးသွားတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့နှစ်ဖက်တိုက်ပွဲတွေဟာရသေတောင်ကြောက်တော်နဲ့မင်းပြားမြို့နယ်တွေမှာဆက်လက်ဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တာစီနယ်ရွှေပြည်ကျေးရွာအရှေ့ဘက်မှာဒီကနေ့မနက်ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲကြောင့်မိโกလုံးကြီးတွေတက်လာတာကိုအဝေးကနေလှမ်းမြင်နေရကြောင်းရွာသားတွေကပြောပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမှုချင်းဝင်းစော်ဦးကတော့အဲ့ဒီနေရာမှာတိုက်ပွဲတွေဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ရသေတောင်မြို့နယ်ကြောက်တန်းနဲ့ထီးဆွဲရွာသားမှလည်းဒီကနေ့မနက်ကမိုင်းတလုံးပောက်ကွဲခဲ့ပြီးလက်နက်ငယ်တွေနဲ့ပစ်ခတ်တံကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကမနက်ပိုင်းမှာလည်းရသေတောင်မြို့နယ်ရေစိုးကျောင်းရွာမှာရှိတဲ့တက်မတော်ပြူဟာကိုအေအေအဖွဲ့ကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့လို့သိရပါတယ်။အဲ့ဒီဖြစ်ရပ်ကိုတော့အေအေနဲ့တက်မတော်နှစ်ဖက်စလုံးကအတည်ပြုခဲ့ကြပါတယ်။ရခိုင်ပြည်နယ်ရေသိတောင်မြို့နယ်အတွင်းမှာအခုရက်ပိုင်းအတွင်းစီးရီးအခြေအနေတွေပုံမပြင်းထန်လာလို့အိုးရင်စွန့်ခွာထွက်ပြေးနေကြရတဲ့ဒေသခံတွေဟာပုံမများပြားလာနေပါတယ်။ဘူတီတောင်မြို့နယ်ကကျေးရွာအချို့ကိုလည်းမနေ့ကတပ်မတော်ကလက်နက်တွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်စီတောင်တပြေကံကျေးရွာကဒေသခံတော်တော်များများဟာရသိတောင်မြို့နယ်အတွင်းကကျေးရွာတွေကိုမနေ့ကစပြီးထွက်ပြေးလာနေကြပါတယ်။ဘူတီတောင်မြို့နယ်ကလည်းရသိတောင်မြို့နယ်ကိုမနေ့ညကမိသားစုနဲ့အတူထွက်ပြေးလာတဲ့လုံခြုံရေးအယအမည်မဖော်လို့တဲ့ဒေသခံတအူးကတော့အခုလိုပြောပြပါတယ်။
ကိုရရတယ်မဒီရတယ်မသူတို့ကရိုက်တယ်စိတ်ဆေးတယ်မင်းတယ်အဲ့ဒီခါကျတော့ကျွန်တော်တို့ကကြားလို့ပြီကျွန်တော်လာရပြီးလာတာအခြားတွေလည်းအကုန်လုံးဖြတ်ပြီးလာရတယ်တခြားရွာတွေကလည်းအကုန်လုံးပြေးကြတယ်ကိုမစီမျိုးသားဆင်းရှိတဲ့ရွာကိုပဲအကုန်လုံးခိုလုံကြတာပါအေကတော့ဘာမှမလုပ်ဘူးစီစီလူတွေကလည်းဘာမှမနှောက်ယှက်ဘူးအေနဲ့ဆိုလို့ရှိရင်ဘာမှကိုပြုတ်ရဘူးမလိုတော့ဘူးဒါပေမဲ့နေကတော့ဆိုးရွားကိုပဲကြောက်လို့နင်းလို့ပြေးတာပါ
ပြီးခဲ့တဲ့မေလာကရသေတောင်မြို့နယ်ကြောက်တန်းကျေးရွာမှာလဲရွာသားတွေကိုတက်မတော်ကထိမ့်သိမ့်နေစဉ်အတွင်းရုပ်ရုပ်တဲတဲဖြစ်လို့ပြစ်ခတ်ခံရတာတက်မတော်ကတန်တရားနဲ့ဖမ်းဆီးစစ်ဆေးနေစဉ်ကာလမှာတေဆုံသွားသူတွေကလည်း15ဦးခန့်ရှိခဲ့ပါတယ်။အဲ့ဒီဖြစ်စဉ်တွေဟာဒေသခံတွေအကြားမှာတက်မတော်အပေါ်စိုးရင်ကြောက်လန့်မှုတွေပုံမကြီးထွားလာစေခဲ့ပါတယ်။အလားတူဘူတိတောင်မြို့နယ်ကတစ်တပုတ်ကျောက်ပြင်စိတ်ကျေးရွာကဒေသခံတွေဟာနေမချင်းကတ်နေတဲ့ရသေတောင်မြို့နယ်ကအုံချောင်းတမိလကျေးရွာဟောင်းအုတ်ဖူဇေယျမြိုင်စင်ခုံးတိုင်ကြိန်ကျော်မန်အောင်စတဲ့ကျေးရွာတွေကိုမနေ့ကနဲ့ဒီနေ့တွေမှာတဖြည်းဖြည်းထွက်ပြေးရောက်ရှိလာကြတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကစပြီးထွက်ပြေးနေကြရတာဟာဒီနေ့အထိလူရပေါင်းများစွာရှိနေတယ်လို့ဒေသတွင်းအကူအညီပေးနေသူတွေကခန့်မှန်းကြပါတယ်။စီးရင်အသေးစိတ်ကတော့ကောက်ယူထားတာမရှိသေးပါဘူး။ဒီခိုင်ပြည်နယ်မှာတနှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံ9000ကျော်ရှိနေပြီလို့အရပ်ဖက်အဖွဲ့အစည်းအဝေးအရသိရပြီးတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်စစ်ရင်ထက်မှန်တိုးမြင့်လာဖို့ရှိနေပါတယ်ရှင်။ကျွန်မဝေယမိုးမြင့်ပါ